American သမ္မတ Donald Trump ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင် American ပြည်ထောင်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကင်တွယ်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကပြောဆိုပါတယ်။အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာအသစ်ကိုသမ္မတ Trump ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာအသစ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပေးဆိုတဲ့သမ္မတရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်ဆိုင်နေရတဲ့အန်တီအဲတွေစင်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးတန်းအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ကမ္ဘာဩဇာချင်းခွင်ရှာအပြောင်းအလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထားကိုအမေရိကန်တို့အနေနဲ့ဘယ်လိုပြောင်းလဲနိုင်မလဲဆိုတဲ့အစည်းအဝေးကိုအခုမဟာဗျူဟာအသစ်မှာထည့်သွင်းထားတယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတဦးကမနေ့တနင်္ဂနွေနေ့ကပြောပါတယ်။အခုမဟာဗျူဟာအသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပိုးပြီးရှင်ပြိုင်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမြေကိုကာကွယ်ရေးအမေရိကန်ရဲ့ချွေးဝါမှုကိုမြင့်တင်ရေးငြိမ်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးအမေရိကန်ရဲ့ဩစွာလွှမ်းမိုးမှုတိုးလာရေးလို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နိုင်ရေးစိန်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားပါတယ်။ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရေးအရာရောစီးပွားရေးအရာပါကမ္ဘာမှာဩစွာလွှမ်းမိုးနိုင်ရေးစူးစမ်းလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်အကျိုးစီးပွားတွေအတွက်အဟန့်အတားဒါမှမဟုတ်လည်းအထိနာစေနိုင်တယ်လို့အာဏာပိုင်တို့ကယုံကြည်ထားတာပါ။ဒုတိယအုပ်စုထဲမှာတော့အကြံဖက်ဝါဒနဲ့တခြားမတိမငိမ့်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစုလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေပိုင်ဆိုင်ရေးကြိုးပမ်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်။နောက်ဆုံးတတိယအုပ်စုမှာတော့အကြံဖက်ဝါဒဆွဲအဖွဲ့တွေနဲ့ယာစွေအခိုင်းတွေပါဝင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်ကအမျိုးမျိုးသောစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။